မနေ့ကအခုဒီဝါရှင်တန် DC မြို့တော်မှာရိုဟင်ဂျာအရေးထောက်ခံမှုပြသတဲ့နေ့အဖြစ်တည်လို့ခဲ့တာနဲ့ပတ်သက်လို့ကိုရိုင်းတင်သွားယူတဲ့ကိုသိန်းထိုင်ဦးကနေဆက်ပြီးတော့တင်ပြမှာပါရှင်
။စစ်ခမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဂျဲဘက်တက်ခဲမှုတွေနောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကနှိမ့်ဆက်ညှဉ်းပန်းမှုတွေကို Channel Site လူမျိုးတုံးတပ်တပ်မှုအဖြစ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလမှာသတ်မှတ်မဲခွဲအတည်ပြုခဲ့ပါတယ်။ဒါကြောင့်ထက်လွတ်တော်မှာဒီကိစ္စကိုမဲခွဲဆုံးဖြတ်နိုင်ခြင်းအတည်ပြုနိုင်ခြင်းမရှိတဲ့အတွက်အထက်လွတ်တော်အမတ်တွေကိုတွေ့ဆုံပြီးတိုက်တွန်းပေါ်မဲ့အကြောင်းရင်းကြရေးထောက်ခံမှုပြသတဲ့လှုပ်ရှားမှုနေ့အဖြစ်ဥဆောင်လှုပ်ရှားနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Fake Coalition အဖွဲ့ရဲ့ကြီးကဲအီမန်မာလစ်မိုဂျာဟစ်ကပြောပါတယ်
So we have the message of humanity which will be taking to each senator
ဒီကြားစာနာမှုဆိုင်ရာဗရင်းစကားတစ်ခုကိုကျွန်တော်တို့နဲ့တွေ့ဆုံတဲ့ထက်လွတ်တော်အမတ်တိုင်းကွန်ဂရက်လွှတ်တော်ကတာဝန်ရှိသူတိုင်းကိုကျွန်တော်တို့ပြောဆိုတိုက်တွန်းသွားမှာပါကမ္ဘာမှာရှင်းဝတ်ပိုင်းဆိုင်ရာဥဆောင်လမ်းပြဖြစ်တဲ့ American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံအတွင်းကအဖိနှိတ်ခံပြည်သူတိုင်းရဲ့အရင်းကိုဒီထက်ပိုပြီးထောက်ခံပေးဖို့ကျွန်တော်တို့တိုက်တွန်းသွားမှာပါ
မြန်မာအစိုးရဘက်ကတော့ရခိုင်ဒေသပြည်ပခအတွင်းလူမျိုးတုံးတက်ဆက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မမှန်တဲ့အကြောင်းညှင်းဆိုထားသလိုခိုင်လုံတဲ့အထောက်အပံ့ကိုလည်းတောင်းဆိုထားပါတယ်။လူရင်းကြားဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုလူခွေချုပ်ပေါမှုကျူးလွန်သူတွေကိုအရေးယူဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အစိုးရအနေနဲ့လည်းဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်။အချိန်တည်းမှာအမေရိကန်အစိုးရအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူခွေချုပ်ပေါမှုတွေကိုလူမျိုးတုံးတက်ဆက်မှုအဖြစ်သုံးလုံးခြင်းမရှိတဲ့အတွက်တက်ကြွလှူရှားသူတွေကသုံးဖို့ဖိအားပေးနေကြပါတယ်။ Fake Coalition အဖွဲ့ကြီးရဲ့ GK Iman Malik Mujahid ကတော့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိတာကအထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကြောင့်ဆိုပြီးအခုလိုပြောပါတယ
်။ Party ဟိယလုံးကကော်မတီတွေအထက်လွှတ်တော်နိုင်ငံသားရေးကော်မတီနဲ့အောက်လွှတ်တော်နိုင်ငံသားရေးကော်မတီကဇလားတူဆုံးဖြတ်ချက်တွေချထားပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိပါဘူး။အဓိကကတော့အထက်လွှတ်တော်အမတ် Mitch McConnell ကြောင့်ပါ။အထက်လွှတ်တော်အမတ် Mitch McConnell အနေနဲ့ဒါကိုအလင်းနဲ့ထားဖို့လိုပါတယ်။ဒါကိုမဲခွဲဆုံးဖြတ်ဖို့လိုပါတယ်
။ရိုဟင်ဂျာရေးလှုပ်ရှားမှုကိုထောက်ခံကြောင်းပြတာတွေနဲ့ဆိုရင်လည်းဒီကနေ့အခမ်းအနားမှာကချင်ကရင်ချင်းစတဲ့တိုင်းပါအဖွဲ့တွေလည်းပါဝင်ပါတယ်။ကျွတ်တော်မဟောင်းသူလည်းဖြစ်အာဂန် Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဥရှင်မောင်ကတော့တခြားတိုင်းသားလူမျိုးစုတွေရဲ့နင်းနာချက်တွေကိုလည်းအထက်လွှတ်တော်အမတ်တွေကိုတင်ပြသွားမယ်လို့ပြောပါတယ
်။အဓိကကျွန်တော်တို့ဒီနေ့ဒီပြောလို့ရတဲ့ရည်ချက်ကအခုမြန်မာနိုင်ငံမှာလက်ရှိဒီတော့ဖြစ်ပေါ်နေတော့နော်ဒီကချေလူမျိုးပေါ်တော့ဒီကလူမျိုးပေါ်တဲ့လူမျိုးပြည်လူမျိုးအားလုံးပေါ်မှာဒီမှာကျူးလွန်နေတဲ့ဒီလူကားဒီမျိုးနဲ့ပေါ်မှာကျူးလွန်နေတာဆွေးမှုတွေတော့ဘာသာရေးနှိကမှုတွေတော့လူမျိုးရေးမှုတွေတော့လက်တက်ပြီးတော့အကုန်လုံးပြည်ချင်းဆိုတာအကူအညီနေနိုင်ဖို့အတွက်ကျွန်တော်ကပူးပေါင်းအဖြစ်တစ်ခုစားပေးတဲ့ဒီမှာဒါပါဖြစ်ပါတယ်
ကျွတ်တော်မှတ်တင်နေပြီးဆုံးမဲ့အမေရိကန်ပြည်ထောင်စုကချင်တိုင်းသား CEO ကချင် National Organization ရဲ့ဥက္ကဋ္ဌသမန်နဒယူကတော့ကချင်တိုင်းသားအရေးကြီးပါရောက်ကချင်တိုင်းသားတွေသူတို့လူငယ်တွေပို့ပြီးတော့ပါဝင်လာဖို့ရည်ရွယ်ပြီးတော့သူအခုလိုရောက်လာတာလို့ဆိုပါတယ်အခုလိုရိုဟင်ဂျာရေးထက်လွတ်တော်အမတ်တွေနဲ့တွေ့ဆုံစည်းရုံးမဲ့လှုပ်ရှားမှုကိုဦးဆောင်တဲ့အဖွဲ့အစည်းကအမေရိကန်ပြည်ထောင်စုအခြေစိုက် Burma Task Force ဆိုတဲ့အဖွဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမှာရှိတဲ့မွတ်စလင်အဖွဲ့အစည်း19ဖွဲ့ပေါင်းစည်းထားတဲ့ညွန်ပေါင်းအဖွဲ့လည်းဖြစ်ပါတယ်။ Rohingya Advocacy Day ဆိုပြီးရိုဟင်ဂျာရေးထောက်ခံလှုပ်ရှားတဲ့နေ့သတ်မှတ်လှုပ်ရှားလာကဒီနေ့ပိုင်းတွေအတွင်းဒုတိယမြောက်ဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။